ရခိုင်ပြည်နယ်မြောက်ပိုင်းမှာမြန်မာလုံခြုံရေးတပ်ဖွဲ့တွေကိုအာရခန်ရိုဟင်ဂျာကဲတင်ရေးတပ် IRSC ကတိုက်ခိုက်ခဲ့တာကိုပြစ်တင်ရှုတ်ချကြောင်းမြန်မာနိုင်ငံဆိုင်ရာအမေရိကန်တန်ယုံကဒီကနေ့ကြေညာချက်ထုတ်ပါတယ်။ပြီးခဲ့တဲ့တောက်ကြာနေ့ကရခိုင်ပြည်နယ်တောင်ပြိုမြို့ကနေဘူးတီတောင်မြို့ကိုအသွာလမ်းပေါ်မှာစစ်သားတွေလိုက်ပါလာတဲ့ကားကို IRSC အဖွဲ့ကခြုံခိုတိုက်ခိုက်ခဲ့တာကြောင့်ကားပေါ်မှာလိုက်ပါလာသူတချို့ဒဏ်ရာရခဲ့ပြီး၄ရက်အကြာဒီကနေ့မှအမေရိကန်တန်ယုံကရှုတ်ချကြောင်းကြေညာချက်ထုတ်ခဲ့တာပါတိုက်ခိုက်မှုကြောင့်ဒဏ်ရာရခဲ့သူတွေမိသားစုဝင်တွေအတွက်စိတ်မကောင်းဖြစ်ရတယ်လို့လည်းအမေရိကန်တန်ယုံရဲ့ကြေညာချက်မှာဖော်ပြပါတယ်ပတ်သက်သူအားလုံးတို့ရဲ့အပြောအဆိုလောက်ရတွေကအကြမ်းဖက်မှုတွေကြောင့်နေရာစွန့်ခွာထွက်ပြေးကြရသူတွေသူတို့သဘောဆန္ဒနဲ့နေရာရင်းကိုလုံခြုံမှုရှိရှိပြန်လာနိုင်တဲ့အခြေအနေမျိုးကိုအထောက်ပံ့ဖြစ်စေဖို့လဲတိုက်တွန်းထားပါတယ်။တောင်ပြိုကနေဘူးတီတောင်ကိုအသွာကျဉ်းချောင်းကြီးရွာအနီးမှာအီရာအစေအကျန်းဖက်သမား၁၀ဦးခန့်ကစစ်သားတွေလိုက်လာတဲ့ကားကိုလက်လုံမိုက်နဲ့ဖောက်ခွဲပြီးလုံတနတ်တွေနဲ့ပြစ်ခတ်တိုက်ခိုက်ခဲ့တယ်လို့တပ်မတော်ကသတင်းထုတ်ပါတယ်။အီရာအစေအဖွဲ့ဘက်ကလည်းသူတို့တိုက်ခိုက်ခဲ့တာဖြစ်ကြောင်းအတည်ပြုထားပါတယ်။အစိုးရထုတ်ပြန်ချက်မှာတော့အမည်မသိလက်နက်ကိုင်အဖွဲ့စီးစစ်ဆဲဆိုပြီးတပ်ဖွဲ့ကတိုက်ခိုက်တာဆိုပြီးသုံးလုံးပါတယ်။တိုက်ခိုက်မှုကြောင့်လုံခြုံရေးတပ်ဖွဲ့ဝင်2ဦးနဲ့ရင်မောင်း2ဦးတို့ထိခိုက်ဒဏ်ရာရခဲ့တယ်လို့မြန်မာအာဏာပိုင်တွေဘက်ကထုတ်ပြန်ပေးမယ်လို့ AP သတင်းတရမှာတော့နေကြားဆောင်တပ်တော်ဝင်ရှိသူတို့ကိုကိုးကားပြီးစစ်သည်6ဦးဒဏ်ရာရခဲ့တယ်လို့ဖော်ပြပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းကမွတ်စလင်အများစုနေထိုင်ရာဒေသတွေကလုံခြုံရေးစခန်း30တို့တစ်ချိန်နဲ့တစ်ပြိုင်နက်တိုက်ခိုက်ခံရပြီးနောက်ပိုင်းဒေသတွေမတည်ငြိမ်မှုတွေကြောင့်ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးကြရတဲ့ရိုဟင်ဂျာ6သိန်းခွဲကျော်ရှိတယ်လို့ကုလသမဂ္ဂကပြောဆိုထားတာပါမြန်မာဘင်္ဂလားဒေ့ရှ်နှစ်နိုင်ငံသဘောတူညီချက်အရဒီလူတွေနေရာရင်းပြောင်းရေးလုပ်ငန်းစဉ်ကတော့ဒီလဂုံပိုင်းမှာစတင်ဖို့ရှိနေချိန်မှာပဲအခုလိုတိုက်ခိုက်မှုပေါ်လာတာပါဒါဟာဒုက္ခသည်တွေနေရာပြောင်းရေးအစီအစဉ်ကိုထိခိုက်စေဖို့ဆောင်ရွက်ချက်ဖြစ်တယ်လို့လည်းမြန်မာအစိုးရတာဝန်ရှိသူတို့က Writers သတင်းကိုပြောဆိုခဲ့ပါတယ်ရှင်